ဗစ်တိုးရီးယားမုန်းဖြစ်လူသိများခဲ့တဲ့ရွေမြောက်သေးသူမိန်းကလေးငယ်သူအရမပြုကျင့်ခံရမှုမှာတန်လျာရှိသူဖြစ်မာရင်ဖန်စီခံခဲ့ရတဲ့ကောင်းကြီးဟာရဲတပ်ဖွဲ့တန်ကနင့်နာကြီးရဖို့တရားရုံးမှာရင်ဆိုင်မဲ့အကြောင်းပြပြပါမယ်ကျွန်တော်ထောက်ခံပါနေပြည်တော်ကပုပ်ပလိကစာတင်ကြောင်းမှာအရမပြုကျင့်မှုအတွက်တန်လျာရှိသူဖြစ်ရဲတပ်ဖွဲ့က6လလောက်ဖန်စီချုပ်နှောင်တာခံခဲ့ရတဲ့ကောင်းကြီးဟာနင့်နာကြီးသိန်း9000ရလိုမှုနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့အကြီးအကဲကိုဒကိနခိုင်တရားရုံးမှာတရားစွဲဆိုထားတာဖြစ်ပါတယ်ဒီကနေ့ဒုတိယယုံကြည်ရက်မှာတော့ရဲကျောက်ကိုစားရဲတပ်ဖွဲ့ဥပဒေဌာနကဒုတိယရဲမှူးကြီးဝင်းမြင့်လာရောက်ခဲ့ပြီးတရားရုံးဖြန့်ပြီးအရာရှိရှေ့မောင်မှာညှိနှိုင်းမှုမေးမြန်းခဲ့ပေမဲ့နှစ်ဖက်စလုံးကအမှုကိုရင်ဆိုင်ဖို့ဆုံးဖြတ်ခဲ့ကြတာလို့လည်းတရားလူဖြစ်သူကိုအောင်ကြီးရဲ့အကျိုးဆောင်ရှင်နေဦးခင်မောင်ကြီးကပြောပါတယ
်ဟိုဟာနေဖြန့်ပြီးအရာရှိတဲ့အခါမှာရှိပါတယ်ဒီတရားမှမဟုတ်ခဲ့ပါနဲ့အဲ့တော့အဲဖြန့်ပြီးအရာရှိရှေ့ကိုတွားပြီးတော့နပက်ဒီလူနဲ့တည်းရဲ့ကြိုင်ပေါ့ဗျာနော်စီစားချင်းချင်းနေဖို့အတွက်ဖြန်ပြီးခေါင်းခမခန်းနေတဲ့အခါကျဒီနပက်စလုံးကဖြန်ပြီးဖို့သဘောထားမရှိဘူးပေါ့စီစားဖို့သဘောထားမရှိဘူးဆိုတော့သဘောထားပြည့်တဲ့အတွက်ကြောင့်အယုံကပြန်ခေါ်ပြီးတော့ယုံကပဲယုံရင်ခပ်ပြေးလိုက်ပါလေ
တရားလူဖြစ်တဲ့ကောင်ကြီးကတော့အမှုကိုအဆုံးထိသွားမှဖြစ်ပြီးတော့အခုလိုတရားစွဲဆိုတာဟာငွေကြေးကြောင့်မဟုတ်ဘဲဂုံတိတ်ကအတွက်တရားစွဲဆိုတာလို့လဲဒီကနေ့တရားခွင်ကိုလာရောက်ရမှာသတင်းမီဒီယာတွေကပြောပါတယ
်ဟုတ်ကဲ့ဆိုကျွန်တော်ကမညှိနှိုင်းခြင်းမညှိနှိုင်းခြင်းကဒီဟုတ်ကဲ့အဆုံးထိပဲသွားကြင်တာပေါ့နော်အဲ့လိုမျိုးကြောင့်ဒီကငွေကြေးကြောင့်မဟုတ်ဘူးကျွန်တော်ပြောချင်တာအများကြီးပဲပေါ့ကျွန်တော်ကိုကျင်တရားပြောဂုံတိတ်ကကျွန်တော်မိသားစုတောင်းပါတရားအလုံးပေါ့တရားလုံးချုပ်ပြီးတော့တရားဆွဲတာပါငွေကြေးကြောင့်အဓိကမဟုတ်ပါဘူ
းကောင်ကြီးဟာနေပြည်တော်တပြည်ကုန်းရက်ကဝစ်တန်ဟေးမူကျိုးကျောင်းမှာအသက်3နှစ်အရွယ်ကျောင်းသူလေးအရမပြုကျင့်ခံရမှုမှာမတင်ငါသူဖြစ်ဆွဆွဲခံရပြီးအမှုရင်ဆိုင်ခဲ့ရပေမဲ့တရားရုံးကစစ်ဆေးမေးမြန်းပြီးတရားရှင်ပြန်လွှတ်ပေးခဲ့တာပါမတင်ငါသူဖြစ်မာရင်ဖန်စီခံခဲ့ရတဲ့အတွက်နောက်ပိုင်းမှာကောင်ကြီးကနင့်နာကြီးရလိုမှုနဲ့ရဲတပ်ဖွဲ့အကြီးအကဲကိုတရားဆွဲဆိုခဲ့ရမှာပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာပဲတရားရုံးကအမှုကိုလက်ခံခဲ့တာဖြစ်ပါတယ်အမှုကတော့ရပ်ပေါင်း940အတွင်းအပီးစစ်စီရမယ်အမှုဖြစ်တရားရုံးကသတ်မှတ်ထားပြီးနောက်တစ်ချိန်ယုံချင်းရက်ကတော့၈လဖေဖော်ဝါရီ17ရက်နေ့မှာပြန်လည်ချိန်ဆထားပါတယ်ခင်ဗျာကျွန်တော်ထောင်းအောင်ခံပါ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်